ဒီကတဲ့စက်တင်ဘာ2ရက်နေ့ကပြည်တော်စုရေကောက်ပွဲကော်မရှင်ရန်ကုန်ရုံးပွဲမှာရေကောက်ပွဲဆိုင်ရာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲကိုကော်မရှင်ဥက္ကဋ္ဌဦးတည်ရေးကိုယ်တိုင်ဦးဆောင်ပြုလုပ်တာဖြစ်ပြီးရေကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတဲ့အချက်လက်တွေ၊တန်တရားဝင်စရာကောင်းတဲ့အချက်လက်တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။ဘလို့အချက်လက်တွေကစိတ်ဝင်စားဖို့ကောင်းတာလဲ၊ဘလို့အချက်လက်တွေကလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲဖြစ်ဖို့တန်တရားဝင်စရာဖြစ်နေသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတည်ရေးထုတ်ဖော်ပြောဆိုတာတခုကမဲပေးတင်ပါတယ်ဆိုပြီးတိပောက်ရောင်မြမာရီရဲ့လျှောက်ထားမှုအကြမ်းပြင်း 18,000 လောက်ရှိတယ်ဆိုတာပါပဲဒီကိန်းကနန်းဟာစိတ်ဝင်စားစရာပါအားလုံးသိကြပြီးဖြစ်တဲ့အတိုင်းတိပထိုင်းမလေးရှားစင်ကာပူနဲ့နိုင်ငံတချို့မှာတွားရောက်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေတက်တက်ပဲနှစ်တန်းကျော်တောင်ရှိနေတာပါဒီအထက်မှာထိုင်းနဲ့မလေးရှားကိုတရားမဝင်သွားအလုပ်လုပ်တဲ့အလုပ်သမားတွေကိုနှုတ်ပယ်လိုက်အောင်တော့တရားဝင်အလုပ်သွားလုပ်နေတဲ့အလုပ်သမားတန်းကနန်းလောက်တော့ကျန်ပါသေးတယ်။အများစုကတော့ထိုင်းနိုင်ငံမှာပါ။ထိုင်းနိုင်ငံမှာအလုပ်သွားလုပ်တဲ့မြန်မာအလုပ်သမားအားလုံးတရားမဝင်ခိုးပြီးသွားတာတွေမဟုတ်ပါဘူး။အစိုးရကအလုပ်သမား passport ထုတ်ပေးထိုင်းနိုင်ငံဘက်ကလည်းအလုပ်လုပ်ခွင့် permit တွေချထားပေးပြီးမှအလုပ်လုပ်ကိုင်နေကြတာပါ။အခုဦးတင်အေးပြောတဲ့ကိန်းကနန်းအချက်အလက်အရဆိုရင်အလုံးများပြတဲ့ပြပရောက်တရားဝင်မြန်မာအလုပ်သမားတွေမဲပေးဖို့လျှောက်ထားခြင်းမရှိကြဘူးဆိုတာပါပဲ။ဒါနဲ့ပတ်သက်ပြီးလျှောက်ထားဖို့မတိကြတာလား။လျှောက်ထားခွင့်မရှိလို့မလျှောက်တာလားဆိုတာသိပြီးမသေးခွဲပါဘူး။ဒီအတိုင်းဆိုရင်အဲ့ဒီတန်းနဲ့ချီတဲ့အလုပ်သမားတွေမဲပေးခွင့်ဆုံးရှုံးတော့မယ်ဆိုတဲ့အနေအထားရောက်နေပါပြီ။ဦးတင်အေးပြောတဲ့အထက်မှာနောက်ထပ်တန်လျာဖြစ်ဖို့ကောင်းတဲ့အချက်တစ်ခုကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးမဲ့သူတွေဟာမှတ်ပုံတင်ရှိစရာမလိုမှတ်ပုံတင်မရှိလဲရတယ်မဲပေးမဲ့သူအားလုံးကိုမဲပေးမဲ့နေ့မတိုင်ခင်မဲဆန္ဒရှင်တပ်တွေကလက်မှတ်ထုတ်ပေးထားမယ်လို့ဆိုလိုက်တာပါပဲတကယ်တော့မြန်မာနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်ပြီးပြည်သူတချို့နေအိမ်တွေကနေစွန့်ခွာခဲ့ကြရပါတယ်အဲ့ဒီထဲမှာမှတ်ပုံတင်လို့တပ်တွေကအထောက်အထားတွေရေးပေးတယ်ပါသွားကြပါတယ်။ဒါကြောင့်အဲ့ဒီနေရာတွေမှာမဲပေးဖို့မှတ်ပုံတင်ကတ်အစားမဲဆန္ဒရှင်တပ်တွေကလက်မှတ်တွေကြိုတင်ထုတ်ပေးမယ်လို့ဆိုထားရကနေအခုတတိုင်းဒီလုံးမှာထုတ်ပေးမယ်လို့ဆိုလိုတာဖြစ်ပါတယ်
။ဒီမတိုင်ခင်ကရေကောက်ပွဲကော်မရှင်ဟာလူတယောက်မဲပေးခွင့်ရဖို့မဲဆင်းမှာပါဖို့အဓိကကြတယ်။မဲဆင်းမှာပါပြီးအချက်လက်တွေမှားနေရင်တော့မဲပေးခွင့်ပြုမှာဖြစ်တယ်ဆိုပြီးကြေညာထားတာဖြစ်ပါတယ်။အဲ့ဒီချက်နဲ့ပတ်သက်ပြီးရေကောက်ပွဲကိုလေးလာစောင့်ကြည့်နေတဲ့အမေရိကန်အခြေစိုက်ကာတာစင်တာကရွေးကောက်ပွဲနေ့မှာမဲလာပေးတဲ့လူတွေကိုဘလို့တပ်တကံကပ်ပြားတွေပါမှဖြစ်မယ်ဒါမှမဟုတ်ဘလို့အချက်လက်မျိုးပြည့်စုံတဲ့သူတွေကိုမှမဲပေးခွင့်ပြုမယ်ဆိုတာကိုရှင်းရှင်းလင်းလင်းလုပ်ထားသင့်တယ်ဆိုပြီးထောက်ပြအကြံပြုခဲ့ပါသေးတယ်အထိပ္ပယ်ကတော့အဲ့လိုရှင်းရှင်းလင်းလင်းလုပ်မထားရင်မဲစင်းမှာပါပြီးအချက်လက်မှားရင်အထောက်ထားမပြည့်စုံသူတွေအားလုံးရဲ့မဲပေးခွင့်ဟာမဲယုံမှုတွေအောက်ခြေကော်မရှင်အဖွဲ့ဝင်တွေလက်ထဲကျရောက်သွားမှာမို့လို့ပါပဲအခုမဲစင်းပါသူတွေကိုမဲဆန္ဒရှင်တပ်တွေကလက်မှတ်ကြိုတင်ထုတ်ပေးမယ်ဆိုတာမျိုးကတော့အဲ့ဒီထက်ပိုဆိုးပါတယ်။ဘသူတွေကိုတပ်တွေကလက်မှတ်ထုတ်ပေးမယ်ဆိုတာကိုကော်မရှင်ကပဲကိုယ့်သဘောနဲ့ကိုယ်ဆုံးဖြတ်တော့မှာမို့လို့ဖြစ်ပါတယ်။တကယ်တကယ်မဲပေးတဲ့နေ့မဲလာပေးတဲ့လူဟာမဲစင်းမှာပါတဲ့သူဟုတ်မဟုတ်မှတ်ပုံတင်အပါဝင်အထောက်အထားတွေကိုစစ်ဆေးခွင့်ရှိသူတွေထဲမှာအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေနဲ့အခြားလူတွေလည်းပါပါတယ်။တကယ်လို့မဲပေးမဲ့လူတွေကိုကုလို့မဲဆန္ဒရှင်တပ်တွေကလက်မှတ်တွေကြိုတင်ထုတ်ပေးထားလိုက်ရင်တကယ်မဲပေးတဲ့နေ့မှာအဲ့ဒီလူတွေကိုစစ်စစ်ရခက်ခဲသွားစေမှာပါမဲယုံမှာရှိနေတဲ့လူတွေဟာအဲ့ဒီလူတွေကိုအရေးကြီးတဲ့မှတ်ပုံတွေအပါဝင်အခြားဘာမှစစ်ဆေးခွင့်ရှိတော့မှာမဟုတ်လို့ပဲဖြစ်ပါတယ
်ဆော့ဆော့ကရှင်းပြခဲ့တဲ့အချက်နဲ့ပြန်ဆက်ဆက်ရင်ပြပရောက်ပြီးမဲပေးခွင့်မရတဲ့တန်းနဲ့ချီတဲ့လူတွေရဲ့စည်ရင်းဟာလဲသူနေထိုင်ရာသူ့စာတိရက်ရွာတွေမှာမဲစင်းပေါက်ကြီးသားတွေဖြစ်နေမှာပါအဲ့ဒီအချက်လက်တွေကိုသိတဲ့မတမာသူတွေဟာပြပရောက်နေသူတွေရဲ့နာမည်နဲ့မဲဆန္ဒရှင်တပ်တေကံလက်မှတ်ကိုကြိုတင်ထုတ်ယူနိုင်ပါတယ်။အဓိကပြဿနာကတော့တပ်တေကံလက်မှတ်ကိုကော်မရှင်ကပဲကြိုတင်ထုတ်ပေးမှာဖြစ်ပြီးအခြားဘသူကိုမှဝင်ရောက်စစ်ဆေးခွင့်ပေးမထားလို့ဖြစ်ပါတယ်။တကယ်တော့မဲပေးမဲ့နေ့မဲယုံမှာမဲယုံမှုနဲ့အဖွဲ့ဝင်တွေရက်ကြီးကော်မရှင်အဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေအကူကိုယ်စားလှယ်တွေသားရှိခွင့်ပေးတဲ့အထက်မှာမဲလာပေးသူဟာမဲဆန္ဒရှင်အစ်စ်ဟုတ်မဟုတ်စစ်ဆေးခွင့်ပေးတာလဲပါဝင်ပါတယ်အခုမဲလာထဲသူကိုမှတ်ပုံတင်လို့ ခိုင်လုံတဲ့အထောက်အထားစစ်ဆေးခွင့်မရှိတော့တာကြောင့်မတမာမှုဖြစ်ပေါ်ဖို့လမ်းဖွင့်ပေးတယ်လို့ဖြစ်စီပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒီပြဿနာကိုအသေးစားစဉ်းစားသုံးသပ်ဖို့လိုတာဟာပြိုင်ပွဲဝင်မဲ့နိုင်ငံရေးပါတီတွေကိုယ်တိုင်ပဲဖြစ်ပါတယ်မဲပေးတဲ့နေ့မဲရုံကိုမဲလာပေးတဲ့သူတွေအနေနဲ့မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားတွေမလိုပဲကော်မရှင်ကကြိုတင်ထုတ်ပေးတဲ့မဲဆန္ဒရှင်သက်သေကံလက်မှတ်နဲ့ပဲမဲပေးခွင့်ပြုရမယ်ဆိုတဲ့ကိစ္စဖြစ်သင့်မဖြစ်သင့်အသေးစားစဉ်းစားဆွေးနွေးသင့်ပါကြောင်းဒီလိုလုပ်တာဟာအောက်ခြေကော်မရှင်တွေကိုအလွန်ကျွံလုပ်ပိုင်ခွင့်ပေးရရောက်ပြီးမတမာမှုတွေဖြစ်လာနိုင်ရည်ရှိတယ်လို့သုံးသပ်ရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုမြန်မြန်ဆန်ဆန်ကန့်ကွက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်